တရုတ်မြန်မာနှစ်နိုင်ငံသဘောတူလက်မှတ်ရေးထိုးထားတဲ့ကြောက်ဖြူအထူးစီးပွားရေးစုံစီမံကိန်းကိုဆက်မလုပ်ဖို့စီမံကိန်းကြောင့်ထိခိုက်နစ်နာသူတွေရဲ့ပြဿနာကိုအရင်ဆုံးဖြေရှင်းဖို့ဒေသခံတိုင်းရင်းသားပြည်သူတွေကိုပုံမှန်လင်းလင်းချပြဖို့ကြောက်ဖြူဒေသခံတွေကတောင်းဆိုနေကြပါတယ်ဒီအကြောင်း VOA မြန်မာပိုင်းသတင်းတောက်ကိုတက်နိုင်ကတင်ပြမှာပါရှင်
မြန်မာအစိုးရနဲ့တရုတ်သမ္မတတို့တဖို့တူလက်မှတ်ရေးထိုးထားတဲ့ကြောက်ဖြူရင်းနဲ့စက္ကန့်နဲ့ကြောက်ဖြူထူးစည်းပွားရေးစုံစီမံကိန်းကိုဆက်မလုပ်ဖို့နဲ့ဒီစီမံကိန်းအတွက်မဆောင်ရွက်ခင်ဒေသခံတွေရဲ့အခွင့်အရေးနိမ့်နာဆုံးရှုံးမှုတွေနဲ့လောက်ကန်ခွင့်လန်းတွေနဲ့ပတ်သက်ပြီးအစိုးရကတာဝန်ယူလှုပ်ဆောင်ပေးဖို့မြသေးကျွန်းအပါအဝင်ကြေးရွာ6ရွာကဒေသခံတွေကတောင်းဆိုနေကြတာလို့မြသေးကျွန်းဒေသခံကိုထွန်းထွန်းဝင်းကပြောပါတယ်
။ဘာဖြစ်လို့အဲ့လိုမျိုးတောင်းရလဲဆိုရင်ကျွန်တော်တို့ရှိကဟိုနမူနာတွေရှိတယ်လေ။ဒီကျွန်တော်တို့ကျွန်းဒေသကိုပထမ CMP ဆိုရဲကွန်မြူနတီထောင်ထားတယ်လေ။အဲ့မှာကျွန်တော်တို့ကျွန်းလူကျွန်းတော့ဟာအဲ့ဒီကုမ္ပဏီမဝင်ခင်တွေကဘယ်လိုပြောလဲဆိုတော့သူတို့ကပြောတာကတော့ဒီကျွန်းလူကျွန်းတော့ဒေတာခံတော့တွေကိုဥစားပေးပြီးတော့အလောက်ကန်ပေးမယ်ပေါ့ဒီနောက်ပြီးဒီလေယာဉ်တွေပါသွားတဲ့လူတွေဆိုရင်လည်းကုမ္ပဏီမှာဆိုရင်ဝိုင်းထန်းနဲ့ခမ်းမယ်လက်ကြီးလူတွေပါဆိုရင်သူ့နေရာနဲ့သူအလောက်ပေးမယ်ဆိုတဲ့သဘောလို့သူတို့ကပြောတော့တယ်ဒါပေမဲ့ကုမ္ပဏီတွေနောက်လာပြီးအကြံမှာပေါ့သူတို့ပြောတဲ့နဲ့လောက်တာနဲ့ကတယောက်တစ်ချောင်းစီရှိတယ်
ကြောက်ဖြူမြို့နယ်မှာအရင်ဆိုရလက်ထက်ကလှုပ်ခဲ့တဲ့စီမံကိန်းတွေကြောင့်ဒေသခံတွေဟာအခုရှင်တိနစ်နာဆုံးရှုံးမှုတွေနဲ့ရင်ဆိုင်နေရဆဲဖြစ်တာကြောင့်အခုလာမယ့်ကြောက်ဖြူရင်းနဲ့စက္ကန့်နဲ့အထူးစီးပွားရေးစုံစီမံကိန်းတွေအတွက်အစိုးရအနေနဲ့ပွင့်ပွင့်လင်းလင်းရှာပြဖို့နဲ့တာဝန်ယူမှုတာဝန်ခံမှုရှိဖို့လိုအပ်တယ်လို့လည်းပြောပါတယ်။ဒါပေမဲ့စီမံကိန်းနဲ့ပတ်သက်တဲ့လက်မှတ်ရေးထိုးထားတဲ့သေးစိတ်ရှက်လက်ကိုမသိရသေးတာကြောင့်ဒီစီမံကိန်းအကြောင်းဒေသခံတွေကိုရှာပြဖို့စောနေသေးတယ်လို့ရခိုင်ပြည်နယ်အစိုးရအဖွဲ့ပြောခွင့်ရစေပင်သာရေးဝန်ကြီးဦးဝင်းမြင့်ကပြောပါတယ်။
ဒီနေ့စိတ်ကအပေါ်မှာဒီအတားကနေပြီးတော့အခုတော့ဆက် MOU agreement တစ်ခုတော့ပဲရှိသေးတယ်လေ။ဒါပြီးတော့ဒါပြည်ပြီးတော့ရှင်းပြမှာပါ။ဆက်မပြတော့မရဘူးပေါ့နော်။ရှင်းပြမှာပဲဒါနေပြီးတော့ဒီကအလုပ်ကန်ဆွေးနွေးမှမလို့ရှိတာမဲ့ဒါမှဘာတွေလုပ်ဆောင်မယ်ဆိုတော့ဒါကြီးတော့ရှင်းပြမှာပါ။အခုကတော့အချိန်နည်းနည်းစောပြီးတယ်ဆိုကျွန်တော်တင်ပြီးသေးတယ်လေ။ကျွန်တော်တို့ကဒါကိုယ်တိုင်နဲ့တချို့မှပါတဲ့အချက်လက်ဒီစိတ်ကျွန်တော်တို့သိရတာမဟုတ်ဘူးလေ။ဟုတ်တယ်မလား။ဒါဆိုဒီစစ်ချက်လက်သိရမှာပဲဒါကဟောပြနေမှာပေါ့ဒါနောက်ပိုင်းတော့ဒါနိုင်ငံတော်အစင်းကလည်းချပြပါလိမ့်မယ
်ကြောက်ဖြူဒေတာမှာအကောင့်တွေပေါ်ဆောင်ရွက်မဲ့စီမံကိန်းတွေနဲ့ပတ်သက်ပြီးရှက်လက်တွေကိုလက်မမထိုးခင်ကတည်းကကြောက်ဖြူဒေတာခန့်တွေကရောလွတ်တော်မတ်တွေကပါစီမံကိန်းနဲ့ပတ်သက်တဲ့ရှက်လက်တွေကိုဒေတာခန့်တွေနဲ့တိုင်ပင်သိမ့်တယ်လို့တောင်းဆိုခဲ့ကြတာပါဒါပေမဲ့လက်မှတ်ထိုးပြီးသွားတဲ့အချိန်ထိပြည်နယ်ကရောပြည်ထောင်စုကပါစီမံကိန်းနဲ့ပတ်သက်ပြီးဒေသခံတွေနဲ့တွေ့ဆုံဆွေးနွေးတာမရှိသေးဘူးလို့ပြည်နယ်လွှတ်တော်မှဦးဖိုးစင်ကပြောပါတယ်
။သူတို့အစိုးရကတာဝန်ယူပြီးလောက်ကန်ရမှာဖြစ်တယ်ဒီအလောက်ကန်ခွင့်ကြီးရတော့ရဲ။နောက်ပြီးအဲ့ဒီမှာနေရာပြဿနာတွေရှိလာမယ်အဲ့ဒီကိစ္စတွေကိုအစိုးရနဲ့လောက်ကန်မဲ့ပုံမနီနဲ့အဲ့ဒီဒေသနေတွေကိုဆွေးဆွေးဆုံပြီးသူတို့ရှင်းပြရမှာဖြစ်တယ်။နောက်ပြီးဒီမှာမျိုးလူထုအပေါ်မှာလည်းပဲအကျိုးသက်ရောက်မှုရှိတယ်။အဲ့ကြောင့်လို့မျိုးလူထုတွေကိုလည်းလာပြီးသူတို့ရှင်းပြရမှာဖြစ်တယ်ခင်ဗျာ။အခုကသူရကိုယ်တိုင်ကလေးပဲဒီမှာလာရောက်ပြီးပြင်နေရောပြည်ထောင်စုရောဘာမှလည်းရှင်းပြတာမရှိဘူး။ SCZ ကော်မတီကိုဖွဲ့ထားတဲ့အဲအဖွဲ့ကလေးပဲရှင်းပြတာမရှိဘူးခင်ဗျ
။ကြောက်ဖြူကြည်လက်ဒေတာဖွံ့ဖြိုးရေးအသင်းပြောခွင့်ရကိုထွန်းကြီးကတော့အစိုးရဟာပြည်သူတွေရဲ့အတန်ကိုနားမထောင်ပဲလှုပ်ရှင်တာကိုလှုပ်ဆောင်နေတာဖြစ်တယ်လို့ပြောပါတယ်
။အမှန်ဆိုလို့ရှိရင်တော့သူတို့ဒီလောက်ကြီးမားတဲ့စီမံကိန်းတည်ဆောက်မယ်ဆိုလို့ရှိရင်တော့ဒေတာခံရုံနဲ့ညှိနှိုင်းတယ်ပဲလောက်ရမယ်ဒေတာခံရုံရဲ့အမှန်တော့သူတို့နားထောင်ဖို့လိုတယ်ဒါကတော့ process ဖြစ်တယ်ဒါပေမဲ့သူရကဒီ process ကိုအကုန်လုံးကြော်ပြီးတော့သူတို့လောက်ရှင်နေဟာကိုလောက်သွားတယ်လို့ပဲပြောလို့ရတာ
။ကြောက်ဖြူဒေတာမှာရင်းဆိုးရလက်ထက်ကလှုပ်ဆောင်ခဲ့တဲ့စီမံကိန်းတွေကြောင်းဒေတာခံပြည်သူတွေအခုရှင်ဒီဆုံရှုံနေတာမှုတွေရှိနေတယ်လို့မဖြေရှင်းရသေးတဲ့လေယာဉ်မြေပြဿနာတွေနဲ့ကြုံတွေ့နေရတာလည်းဖြစ်ပါတယ်။ဒါအပြင်အလောက်ကန်ခွင်လန်းရှားပါလာတာကြောင်းဒေတာခံတွေဟာပြေပတ်ထွက်ခွာသူတွေလည်းများပြားနေတယ်လို့ဒေတာခံတွေကပြောပါတယ်။